ဘင်္ဂလားဒေ့ရှ်တောင်ပိုင်းမှာမုတ်တုံမှုပြင်းပြင်းထန်ထန်ရွာသွန်းတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တထောင်လောက်ကိုပြေးလွရနေရာတွေစီရွှေ့ပြောင်းပေးခဲ့ရကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်။တည်င်းတစ်ပတ်လောက်မိုးပြင်းပြင်းထန်ထန်ရွာနေခဲ့တာကြောင့်မြန်မာနေဆက်နာမှာရှိတဲ့ဒုက္ခသည်စခန်းတွေမှာရေကြီးမြေပြိုတဲ့ဘေးဒဏ်ကိုအကြီးအကျယ်ခံနေရပြီးလူ14ဦးထက်မနည်းသေဆုံးခဲ့တယ်လို့စခန်းတွေကထောင်ထဲချီတဲ့တဲအိမ်တွေလည်းရေနစ်မြုပ်နေပါတယ်။ကိုဗစ်ကပိဒဏ်ခံနေရတဲ့အချိန်အခုလိုရေကြီးရာကိုပါကြုံရတဲ့အတွက်ယောဂကုသမှုတွေပို့ပြီးတော့ဆိုးလာနိုင်တယ်လို့လည်းကုလသမဂ္ဂအဖွဲ့ကပြောပါတယ်။ရေပိဒဏ်ခံနေရသူအများစုဟာ2019ခုနှစ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်အင်အားသုံးနှိမ်နှင်းမှုတွေကြောင့်ထွက်ပြေးခဲ့ရတဲ့ဒုက္ခတွေတွေဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကဒုက္ခတွေတွေကိုပြန်စီစစ်ပြီးတော့လက်ခံမယ်လို့ပြောဆိုထားပါတယ်။ဒီတော့တွင်မှဒုက္ခတွေတွေဟာတဘာဝဘေးဒဏ်မကြာခဏခံရလေးရှိတဲ့ Coxis Bazaar ခရိုင်တွင်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြရပါတယ်။လာမယ့်သတင်းပတ်တွေအတွင်း Coxis Bazaar ခရိုင်မှာမိုးဆက်ပြီးတော့များမယ်လို့ဘင်္ဂလားဒေ့ရှ်မိုးလီဝတ္တဌာနကခန့်မှန်းထားပါတယ်ရှင်။